2016ခုနှစ်ပထမနှစ်ဝန်းမှာတင်ကဘာတလွှားဥယျာဉ်ရွှေ့ပြောင်းနေထိုင်ရသူကအတန်းပေါင်း10တန်းကျော်နေပြီလို့ IDMC ပြည်ရင်းဥယျာဉ်ရွှေ့ပြောင်းအခြေချနေထိုင်သူများစောင့်ကြည့်ဗဟိုဌာနကပြောကြားလိုက်ပါတယ်။ဒီထက်မှာ Syria ရီမင်းနဲ့ Turkey နိုင်ငံတွေမှာအများဆုံးဖြစ်နေတာကိုတွေ့ရပါတယ်။ January လကနေ August လအတွင်းပြည်ရင်းလက်နက်ကိုင်တိုက်ပွဲတွေကြောင့် Syria နိုင်ငံမှာဥယျာဉ်ရွှေ့ပြောင်းနေထိုင်ရသူပေါင်းက6သိန်းရှိနေတယ်လို့ရီမင်းမှာ4သိန်း9800နဲ့ Turkey မှာ3သိန်း9500ရှိနေတယ်လို့ IDMC ကထုတ်ပြန်တဲ့အစိုးရကမှာဖော်ပြထားပါတယ်။ဒါအပြင်ရုတ်တရက်ကြုံတွေ့ရတဲ့သဘာဝဘေးအန္တရာယ်တွေကြောင့်ရွှေ့ပြောင်းခဲ့ရသူကနောက်ထပ်တန်းနဲ့ခြေပြီးရှိနေတယ်လို့ဆိုပါတယ်။ဒီထဲမှာရေကြီးတဲ့တန်းကြောင့်တရုတ်နိုင်ငံမှာလူပေါင်း2တန်းနဲ့အင်ဒိုနီးရှားနိုင်ငံမှာလူပေါင်း9သိန်း6000လောက်ရွှေ့ပြောင်းနေထိုင်ခဲ့ကြတာဖြစ်ပါတယ်။ IDMC ဖွဲ့ကနိုင်ငံပေါင်း16နိုင်ငံကရွှေ့ပြောင်းခြေချသူတွေကိုစောင့်ကြည့်လေ့လာခဲ့ပြီးပြည်ရင်းဥယျာဉ်ရွှေ့ပြောင်းရသူ IDP အားလုံးရဲ့၃ပုံ၂ပုံဟာအကြမ်းဖက်မှုတွေနဲ့တိုက်ပွဲတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။အခုဒုက္ခသည်တွေကိုကြည့်ရင်သူတို့ဟာပထမတော့ IDP တွေဖြစ်ပေမဲ့သူတို့နိုင်ငံထဲမှာပဲပြောင်းရွှေ့ရကနေတဖြည်းဖြည်းပိုးပြီးလုံခြုံစိတ်ချရတဲ့အထောက်ပံ့ပိုးပြီးတော့ရတဲ့နေရာတွေကိုတဖြည်းဖြည်းပြောင်းရင်ဒုက္ခသည်တွေအဖြစ်ကိုရောက်ကုန်တယ်လို့လည်းသတိပေးလိုက်ပါတယ်။တနင်္လာနေ့မှာကုလသမဂ္ဂအထွေထွေညီလာခံမှာဒုက္ခသည်နဲ့ရွှေ့ပြောင်းသူများဆိုင်ရာထိပ်သီးအစည်းအဝေးကျင်းပဖို့ပြင်ဆင်နေချိန်မှာပဲအခုအစိုးရခန်းစားကထွက်ပေါ်လာခဲ့တာဖြစ်ပါတယ်။